ညီမစစ်တပ်ခေါင်းဆောင်ပိုကျုံမှုကြီးမင်းအောင်လည်းပါဝင်ညီမစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဗရီတဲ့စစ်တပ်အာဏာသိမ်းရာမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပသမဂ္ဂရဲ့အရေးယူတန်းခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးတတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ် EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုံကိုယ်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖြီးတော်ကန့်တက်တာနဲ့လက်နဲ့ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူမှုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022ဧပြီလ30ရက်နေ့အထိပြည်ပင်ထားရှိမှာဖြစ်ကြောင်းကျေတပင်းနေထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အရေးယူမှုကမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကအဆင့်မြင့်အရာရှိတွေအပြင်စစ်ကောင်စီအဖွဲ့ဝင်အရတားတွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ EU အနေနဲ့မြန်မာလူမှုနဲ့တူဆက်လက်ရည်တည်သွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU အဖွဲ့ဝင်28နိုင်ငံကမြန်မာအတွက်ယူရိုငွေသန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းပြောပါတယ်။မြန်မာပေါ်မှာ EU ကတန်ခတ်အရေးယူထားသူအရင်းကို EU ကအမြဲတမ်းအပြန်အလှန်တုံ့ပြန်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေ့ရင်ရှင်းလင်းထပ်ဖြေမှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေကဖေဖော်ဝါရီလရဲ့မှာပဲတတိပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစပြီးအခုချိန်ထိအသက်ခံခဲ့ရတဲ့ဆန္ဒပြပြည်သူနဲ့ဒေမာရက်ချင်နေသူစုစုပေါင်း950ကျော်နေပါပြီ။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့ဆင်းမှာတော့ဒီအရေးအတွက်အုံပုံတပုံလောက်ပဲရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကိုအင်အားအလွန်ကြုံတုံးနေဆိုတာမဟုတ်မှန်ကြောင်းလည်းငြင်းဆိုထားပါတယ်။